This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီအဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဩဂုတ်လ13ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ13ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီသတင်းနေဖြင့်တလုံးမြို့ချင်းရွာမှာတက်ဆွဲနေတဲ့စစ်တပ်ကိုတိုက်ခိုက်မှုမှာစစ်သား၈ဦးထပ်မံသေးဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းညံမြို့နယ်ကတလုံးမြို့ချင်းရွာမှာထိုင်ချတက်ဆွဲနေတဲ့အကြမ်းဖက်စစ်တပ်ကိုတိုက်ခိုက်ရမှာစစ်သား၈ဦးထပ်မံသေးဆုံးသွားတယ်လို့တိုက်ပွဲဝင်တော်လိုင်းတပ်တွေကပြောပါတယ်။မြင်းညံမြို့နယ်တလုံးမြို့ချင်းရွာမှာထိုင်ချတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်ကိုတော်လိုင်းတပ်တွေကဩဂုတ်လ9ရက်နေ့မနက်6နာရီကစပြီးစစ်ကြောင်း3ကြောင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီထိတွေ့တိုက်ပွဲဟာညနေ3နာရီအထိရှိခဲ့တာကြောင့်တိုက်ပွဲကြာချိန်8နာရီရှိခဲ့ပြီးအကြမ်းဖက်စစ်တပ်ဘက်ကအထိနာသွားတဲ့အတွက်ဟာဝေဇာလက်နက်ကြီးနဲ့အကြိမ်30ကျော်စစ်တပ်လေဒီ3စင်းနဲ့ဘုံးဆက်နှလုံးကျဲချခဲ့ပြီး MI-35 ရဟတ်ယာဉ်နဲ့ပါပစ်ခတ်ခဲ့တာကြောင့်တော်လန်ရဲဘော်4ဦးဒဏ်ရာရခဲ့တဲ့အတွက်ပြန်ဆုတ်ခဲ့ရတယ်လို့အသိပေးပါတယ်။ရန်သူစစ်တပ်ဘက်ကမြေပြင်စစ်ကူလေကြောင်းစစ်ကူနဲ့မြင်းညံဘက်ကနေလက်နက်ကြီးပစ်ကူတွေကြောင့်စစ်စခန်းကိုအပိသက်မသိမ်းနိုင်ခဲ့ပေမဲ့ရန်သူစစ်တပ်ဘက်ကိုအထိနာစေခဲ့တဲ့စစ်စင်ရေးတရက်ဖြစ်ခဲ့တယ်လို့သိရပါတယ်။တလုံးမြို့ကျေးရွာမှာထိုင်ချတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်ကို CDSOM ဘိုးဆက်ကြာစစ်ကြောင်းနဲ့တလုံးပြည်သူ့ကာကွယ်တပ်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်တနင်္လာနေ့မြို့နယ်တမုံချုံရွာမှာခြေကုပ်ယူဖို့ဝင်လာတဲ့စစ်သားတွေနဲ့ဖြစ်တဲ့တိုက်ပွဲမှာစစ်သား6ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီမြို့နယ်တမုတ်ချုံရွာမှာခြေကုပ်ယူဖို့ဝင်လာတဲ့စစ်သားတွေနဲ့ဖြစ်တဲ့တိုက်ပွဲမှာစစ်သား6ဦးသေဆုံးပြီး15ဦးထပ်မံတဲ့ဒဏ်ရာရသွားတယ်လို့တနင်္သာရီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီနေ့ဩဂုတ်လ13ရက်မှာထုတ်ပြန်လာပါတယ်။ဩဂုတ်လ10ရက်နေ့မနက်9နာရီခွဲဝန်းကျင်ကတနင်္သာရီမြို့နယ်တမုတ်ချုံရွာမှာခြေကုပ်ယူဖို့ဝင်လာတဲ့စစ်သားတွေနဲ့တော်လိုင်းတပ်ဖွဲ့တို့ကြားထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်သားတွေကိုတနင်္သာရီမြို့နယ်ပကဖဘိတ်ခရိုင်အမှတ်1တပ်ရင်းတပ်ခွဲ2တပ်ခွဲ3တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးနေ့လယ်2နာရီ46မိနစ်အချိန်မှာစစ်သားတွေအထိနာပြီးပြန်ဆုတ်သွားတယ်လို့အသိပေးပါဗျ။ပြန်ဆုတ်သွားတဲ့စစ်သားတွေဟာလေတောင်ရွာမှာရှိတဲ့စစ်သားတွေနဲ့ပေါင်းပြီးစစ်ကူတက်လာချိန်မှာတိုက်ပွဲထပ်ဖြစ်ခဲ့တာရှိပြီးတော်လိုင်းပူးပေါင်းတပ်ဖွဲ့ကရဲဘော်တွေပြန်ဆုတ်ခွာခဲ့ရတယ်လို့သိရပါဗျ။ဒီတိုက်ပွဲမှာစစ်သားတွေတေဆုံးပြီးပြင်းထန်ဒဏ်ရာရသူတွေရှိတယ်လို့တော်လိုင်းပူပေါင်းအဖွဲ့ကရဲဘော်2ဦးဒဏ်ရာရခဲ့ပြီးရဲဘော်2ဦးတိုင်းပြည်အတွက်မြင့်မြတ်စွာနဲ့အသက်ပေးလူခဲ့ရတယ်လို့တနင်္သာရီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီကိုဂျိုးစီဝါတခုတည်းကြီးတဲ့တရုတ်ဩဇာလွှမ်းမိုးချုပ်ကိုင်မှုကနယူးတော်လိုင်းရေးအတွက်ကြီးမားတဲ့အခက်အခဲလို့ TNL ဗိုလ်ချုပ်တားဖုံးကျော်ပြောတဲ့သတင်းကိုတင်ပြပေးပါမယ်ကိုဂျိုးစီဝါတခုတည်းကိုသာကြီးတဲ့တရုတ်ဩဇာလွှမ်းမိုးချုပ်ကိုင်မှုကနယူးတော်လန်ရေးအတွက်ကြီးမားတဲ့အခက်အခဲတစ်ခုဖြစ်တယ်လို့ တောင်းတမတော်တီအန်အယ်ရဲ့အထွေထွေအတွင်းရေးမှုဗိုလ်ချုပ်တားဖုံးကျော်ကလူမှုကွန်ရက်ကနေရေးသားပြောဆိုလိုက်ပါတယ်။မနေ့ဩဂုတ်လ12ရက်ညပိုင်းမှာဗိုလ်ချုပ်တားဖုံးကျော်ကလက်ရှိဒေါ်လာယင်းမှရင်ဆိုင်နေရတဲ့အကြီးမားဆုံးအခက်အခဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့ရမှာကိုကျိုးစီဝါတစ်ခုတည်းကိုကြည့်တဲ့တရုတ်ရဲ့ဩဇာလွှမ်းမိုးချုပ်ကံမှုကိုထည့်သွင်းရေးသားလိုက်တာ ကိုကျိုးစီးပွားတစ်ခုတည်းကြီးတဲ့တရုတ်ဩဇာလွှမ်းမိုးချုပ်ကိုင်မှုအာဏာရှင်ရဲ့ရှေးကြားတဲ့ဖိနှိပ်မှုမှာနွမ်းလျှလက်ပန်းကျနေတဲ့ပြည်သူလူထုတော်လှန်ရေးအတွက်ခိုင်မာအားကောင်းတဲ့ဥဆောင်မှုမတည်ဆောက်နိုင်သေးတာစတာတွေအပြင်အခြားအရာတွေလည်းရှိနိုင်ပါသေးတယ်လေဒီလိုပဲလဲကျလိုက်ပြန်ထားလိုက်နဲ့ဒီအခက်ခဲတွေကိုကျော်လွှားဖို့အဆင့်ဆင့်ဖြတ်ကျော်ရရမှာပါပဲရဲဘော်တို့လို့ဆိုပြီး TNLA အထွေထွေအတွင်းရေးမှူးဗိုလ်ချုပ်တားဖုန်ကျော်ကရေးသားထားပါတယ်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေမဖြစ်ရေးတရုတ်နိုင်ငံက TNLA အပေါ်ဖိအားပေးမှုတွေရှိနေသလိုတစ်ဖက်မှာလည်းစစ်အုပ်စုကမိုးကုတ်တပိတ်ချင်းတီဘောကြောင်မဲတို့မှာစစ်ရေးဖိအားတွေတောက်လျှောက်ပေးလာနေတဲ့အတွက် TNLA အနေနဲ့တရုတ်ဖိအားတဲ့မဟုတ်ဘဲစစ်တပ်ရဲ့စစ်ရေးဖိအားကိုပါရင်ဆိုင်နေရတယ်လို့TNLA ရဲ့ပြောရေးဆိုခွင့်ရှိသူလွင်ရည်ဦးကအခုလာဇန်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပါသေးတယ်။အခုလိုဖိအားတွေနဲ့ရင်ဆိုင်နေရပေမဲ့ကြောင်မဲတီဘောနဲ့မိုးကုတ်အပါအဝင် TNLA ထိန်းချုပ်ထားတဲ့မြို့နယ်တွေထပ်ပြီးလက်မလွတ်ရအောင်မာမင်းအင်အားစုတွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့လွင်ရည်ဦးကပြောထားပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်သားတစ်ရှင်ဦးပဲခူးခရိုင်အမှတ်နှစ်တိုင်ရင်ထံလက်နက်မဲ့အလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။နတ်တန်ကွင်းကွင်းချောင်းဝဗျူဟာမှာတာဝန်ကျနေတဲ့စစ်မှုရန်တပ်သားတဲ့ရှိဦး။ပဲခူးခရိုင်တိုင်ရင်နှစ် P23702 ထံလက်နက်မဲ့အလင်းဝင်လာတယ်လို့အဲ့ဒီတိုင်ရင်ကထုတ်ပြန်ပါတယ်။ပြည်သူ့ကာကွယ်တပ်မတော်အမှတ်နှစ်စစ်စင်ရေးနယ်မြေဗျူဟာ25ကုတ်ကဲမှုအောက်မှာရှိတဲ့ပဲခူးခရိုင်တိုင်ရင်နှစ် P23702 ထံစစ်မှုရန်တင်နန်းကတင်နန်းစင်းတပ်သားတစ်ရှစ်ဦးလက်နက်မဲ့အလင်းဝင်လာတာနဲ့ပတ်သက်လို့ဩဂုတ်လ12ရက်ညပိုင်းမှာထုတ်ပြန်လာတာဖြစ်ပါတယ်။အလင်းဝင်လာတဲ့စစ်မှုရန်တပ်သားတွေဟာနတ်တန်ကွင်းကွင်းချောင်းဝဗျူဟာမှာတာဝန်ကျနေတဲ့ခလာယ60ကျောက်ကြီးကပြည်သူ့စစ်အပတ်စဉ်ကိုတင်နန်းစင်းပြည်သူ့စစ်နှစ်ဦးနဲ့ကံယူတန်းဒေသကော့တောင်းမြို့အခြေဆိုင်ခမရ993ကစစ်မှုရန်အပတ်စဉ်ကတင်နန်းစင်းပြည်သူ့စစ်6ဦးဖြစ်တယ်လို့သိရပါတယ်။စစ်မှုရန်တပ်သားတွေဖြစ်တဲ့ပြည်သူစစ်တွေကိုစစ်သားတွေကခွဲခြားဆက်ဆံတဲ့အကြောင်းစစ်သားတွေဟာဆေးတွေချအရက်တွေတောက်ပြီးမူလာတဲ့အချိန်မှာပြည်သူစစ်တွေကိုပြဿနာရှာတာတနက်တွေနဲ့ချိန်တာပြစ်တတ်ဖို့အထိလှုပ်တာလူသားတိုင်းအဖြစ်အသုံးချတာတွေရှိတယ်လို့ခလာယ60ကြောက်ကြီးတက်မှာပြည်သူစစ်တင်နန်းစင်အနေနဲ့တာဝန်ထမ်းခဲ့ရတဲ့ကိုထွန်းမင်းနိုင်ကပြောပါတယ်စစ်သားတွေကပြည်သူစစ်တင်နန်းစင်တွေကိုလူလိုမဆက်ဆံတဲ့အပြင်လူသားတိုင်းအဖြစ်အသုံးပြုတာတွေရှိနေတာကြောင့်ပြည်သူ့ကာကွယ်တပ်မတော်တပ်ရင်းတပ်ဖွဲ့တွေစီမှာခိုးလုံခွင့်ရဖို့ထွက်ပြေးလာခဲ့ကြတာလို့ပဲခူးခရိုင်အမှတ်နှစ်တပ်ရင်းကလုပ်တဲ့အမေးအဖြေကဏ္ဍမှာအသက်33နှစ်အရွယ်ကိုထွန်းမင်းခိုင်ကထည့်သွင်းပြောကြားထားပါတယ်။ပဲခူးခရိုင်တပ်ရင်းနှစ် P23702 အနေနဲ့အလင်းဝင်လာတဲ့သူတွေကိုလုံထုံးလုံနှီးတွေနဲ့အညီစစ်စစ်လက်ခံပြီးထိမ့်သိမ့်စောင့်ရှောက်ထားတယ်လို့ပဲခူးခရိုင်အမှတ်နှစ်တပ်ရင်းကအတည်ပြုထားပါတယ်။လက်နက်ချပြီးပြည်သူနဲ့ပူးပေါင်းလို့တဲ့စစ်သားတွေကိုလည်းပဲခူးခရိုင်တပ်ရင်းနှစ်ကလက်ခံကြိုးစို့နေပြီးလူအခွင့်အရေးအပြည့်အဝရရှိစေရမယ်လို့အတိပေးထားတဲ့အပြင်လက်နက်နဲ့အလင်းဝင်လာသူတွေကိုလည်းစုငွေတွေချီးမြှင့်ပေးသွားမယ်လို့လည်းပဲခူးခရိုင်အမှတ်နှစ်တပ်ရင်းကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတဲကုန်းမြို့နယ်မှာတိုက်ပွဲတွေထပ်ဖြစ်လာနိုင်တာကြောင့်ဒေသနေပြည်သူတွေသတိနဲ့နေကြဖို့ပြည်ခရိုင်ပကဖအတိပေးတဲ့သတင်းကိုတင်ပြပေးပါမယ်မကိုတိုင်းတဲကုန်းမြို့နယ်တဲကိုစစ်ကြောင်းထိုးနေတဲ့အကြမ်းဖက်စစ်တပ်ကအထိနာသွားတဲ့အတွက်တိုက်ပွဲတွေထပ်ဖြစ်လာနိုင်တာကြောင့်ဒေသနေပြည်သူတွေအနေနဲ့သတိနဲ့နေထိုင်သွားလာကြဖို့ပြည်ခရိုင်ပကဖကသတိပေးပြောဆိုလိုက်ပါတယ်။အင်အားတရာခန့်ရှိတဲ့အကြမ်းဖက်စစ်သားတွေဟာဩဂုတ်လ17ရက်နေ့ကတဲကုန်းမြို့နယ်တင့်နီတော့ကျေးရွာဘက်ကိုရောက်ရှိလာခဲ့ပြီးတော်လိုင်းလှုပ်ရှားတပ်ဖွဲ့တွေကို drone နဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာညနေ6နာရီဝန်းကျင်မှာရုံးပင်တက်ရွာဘက်စစ်ကြောင်းထိုးလာတဲ့အတွက်တော်လိုင်းပူပေါင်းတပ်တွေက3ပွိုင်းဆိုင်မိုင်းကွင်းကိုဖောက်ခွဲခဲ့ရမှာစစ်သား73ဦးသေဆုံးပြီးအများအပြားဒဏ်ရာရသွားတယ်လို့အသိပေးပါတယ်။ည9နာရီခွဲခန့်မှာစစ်တပ်ဘက်ကလက်နက်ကြီးတင်ထားတဲ့ကားတစ်စီးပဲတီတာဖျားကုန်းဘက်ထက်ရောက်လာခဲ့ပြီးအကြမ်းဖက်စစ်ကြောင်းဟာရုံးပင်တက်ရွာမှာညအိတ်ခဲ့တယ်လို့သိရပါတယ်။ဩဂုတ်လ12ရက်နေ့မှာတော့ရုံးပင်တက်ရွာမှာညအိတ်ခဲ့တဲ့အကြမ်းဖက်စစ်သားတွေဟာ ချေရွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဒေသနေပြည်သူတွေကို drone နဲ့ဘုံလိုက်ကျဲခဲ့ပြီးတိုက်ပွဲဖြစ်တာမရှိတဲ့ဓာသွေးကြောက်ရွာကိုဝင်ရောက်စီးနှင်ပြီးအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့လည်းသိရပါဗျ။ဒီနေ့ဩဂုတ်လ13ရက်နေ့မှာလဲစစ်တပ်စစ်ကြောင်းကတရကိုင်းကျိုးရွာကိုမီးထပ်ရှို့နေတယ်လို့ပြည်ခိုင်ပကဖကအတည်ပြုပါဗျ။အဲ့ဒီစစ်တပ်စစ်ကြောင်းကိုပြည်ခိုင်ပကဖတိုက်ခိုက်ရေးအဖွဲ့တဲကုံမြို့နယ်ပကဖနဲ့ပေါင်းတယ်ပကဖအဖွဲ့တွေပြန်လည်တိုက်ခိုက်နေတယ်လို့သိရပါဗျ။လက်ရှိမှာစစ်ရေးတင်းမာနေပြီးစစ်တပ်ဘက်ကကားတွေဆိုင်ကယ်တွေကိုချောဆွဲတာလူသားတိုင်းအနေနဲ့ဖမ်းဆီးခေါ်ဆောင်တာတွေလည်းရှိနေတဲ့အတွက်ဒေသနေပြည်သူတွေအနေနဲ့သတိနဲ့သွာလာကြဖို့စစ်ပွဲအတွင်းစောင်းရန်ရှောင်းရန်လမ်းညွန်ချက်တွေကိုလိုက်နာကြဖို့ပြည်ခိုင်ပကဖစစ်ရေးတာဝန်ခံကတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီချောင်းဦးမြို့နယ်နှစ်ရှည်စစ်ဆောင်စခန်းတနေရာမှာရှိတဲ့စစ်ဆောင်လူဦးရေ350ကိုလူအခွင့်အရေးတာဝန်ခံနဲ့ We Are People တို့ပူးပေါင်းပြီးထောက်ပံ့ကူညီမှုများပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်အတွင်းမှာအကြမ်းဖက်စစ်တပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေဆုံးခဲ့ရတဲ့ပြည်သူများနဲ့ကာလကြာရှည်စစ်ဆောင်နေရတဲ့နှစ်ရှည်စစ်ဆောင်ပြည်သူများကိုအခုဩဂုတ်လအတွင်းမှာကူညီထောက်ပံ့မှုတွေတွားရောက်ပြုလုပ်ခဲ့ပါတယ်။ဩဂုတ်လ6ရက်နေ့မှာတော့ချောင်းဦးမြို့နယ်နှစ်ရှည်စစ်ဆောင်စခန်းတနေရာမှာရှိတဲ့စစ်ဆောင်လူဦးရေ350ကိုလူအခွင့်ရေးရေးရာတာဝန်ခံနဲ့ We Are People တို့ပူးပေါင်းပြီးထမင်းအာဟာရဖြော်ရည်အေးနဲ့မုံမျိုးစုံတို့နဲ့အာဟာရဒါနကုသိုလ်ပြုလှူဒန်းပေးခဲ့တယ်လို့လူအခွင့်ရေးဝန်ကြီးဌာနကဖော်ပြပါတယ်။အလားတူပဲဩဂုတ်လ9ရက်နေ့မှာလည်းချောင်းဦးမြို့နယ်အတွင်းမှာရှိတဲ့အကြမ်းဖက်ဆဲအုပ်စုရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ထိခိုက်ဒေဆုံးရတဲ့ပြည်သူတွေစီကိုလူမှုကွန်ရက်ကနေတဆင့်လှူဒန်းတဲ့အလှူငွေတွေကိုချောင်းဦးမြို့နယ်လူအခွင့်ရေးတာဝန်ခံနဲ့ We Are People အဖွဲ့ကတွားရောက်လှူဒန်းပေးခဲ့ပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရီးသတင်းအနေဖြင့်ပြည်သူ့လွတ်လပ်ရေးအဖွဲ့ပြည်သူ့လွတ်လပ်ရေးတပ်မတော် PIO PIA ရဲ့စစ်ဒေသအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့ရဲဘော်တွေနဲ့တင်နန်းသားစေကူသားမှုအတွက်စေဝါပြက်လက်၍ဂျမားရေးရမုံငွေရှာကမ်ပိန်းတစ်ရက်လှုပ်ဆောင်နေတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့လွတ်လပ်ရေးအဖွဲ့ပြည်သူ့လွတ်လပ်ရေးတပ်တော် PIO PIA ရဲ့စစ်ဒေသအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့ရဲဘော်တွေနဲ့တင်နန်းသားစေကူသားမှုအတွက်စေဝါပြက်လက်၍ဂျမားရေးရမုံငွေရှာကမ်ပိန်းတစ်ရက်လှုပ်ဆောင်နေတယ်လို့သတင်းရရှိပါတယ်။ကျွန်တော်တို့ပြည်သူ့လွတ်လပ်ရေးအဖွဲ့ပြည်သူ့လွတ်လပ်ရေးတပ်တော် PIO PIA ရဲ့စစ်ဒေသအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့ရဲဘော်တွေနဲ့တင်နန်းသားတော်တော်များများဟာမိုးရာသီရဲ့အဓိကပြဿနာတွေထဲကတစ်ခုဖြစ်တဲ့ဂျမားရေးပြဿနာကိုရင်ဆိုင်နေရတာရှိပါတယ်။ကျွန်တော်တို့ရဲ့ကျန်းမာရေးဆောင်ရှားမှုပေးတဲ့တက်ဆေးခန်းမှာလဲဆေးဝါးလိုအပ်ချက်တွေရှိတဲ့ကြားထဲကဈေးတာဝန်ကျဆရာဆရာမများရဲ့ရှိတဲ့ဆေးဝါးနဲ့အဆင်ပြေအောင်ကျန်းမာရေးဆောင်ရှားမှုပေးနေတာရှိပေမဲ့နေမကောင်းဖြစ်ကြတဲ့ရဲဘော်ရေအတွက်များတာကြောင့်ဆေးဝါးအခက်အခဲနဲ့ပြင်းပြင်းထန်ထန်ဖျားနာတဲ့လူနာတွေကိုနှီးစက်ရာဆေးရုံဆေးခန်းများကိုလည်းပို့ဆောင်ကူတနေရတာတွေရှိပါတယ်။အဲဒါကြောင့်ကျွန်တော်တို့ခံမှန်းထားတဲ့ဆေးဝါးအတုံးစိတ်ထက်များစွာကျော်လွန်နေပြီးဆေးဝါးအတုံးစိတ်အတွက်ဗန္နာငွေလိုအပ်ချက်တွေလည်းဖြစ်နေတာရှိပါတယ်လို့ဆိုထားပါတယ်။ဆေးဝါးဖြစ်တင်မှုနဲ့ရဲဘော်တို့ရဲ့ဆေးကုသစိတ်အတွက်ဩဂုတ်လ17ရက်ကနေဩဂုတ်လ20ရက်နေ့အထိရပ်သတ်မှတ်ထားကာ10ရက်အတွင်းသတ်မှတ်ထားတဲ့ရမုံငွေပမာဏကတော့300ဖြစ်ပါတယ်။ဆေးအုပ်စုရဲ့ဖိနှိပ်မှုကြောင့်တော်လိုင်းရင်ဆင်နွှဲနေကြတဲ့ကျွန်တော်တို့ရဲဘော်တွေအတွက်မိုးရာသီရဲ့ဆိုးဝါးနှိပ်စက်မှုယောဂါတွေရဲ့ဖိနှိပ်မှုတွေကိုအတူလက်တွဲပြီးကာကွယ်ကျော်လွှားကြပါစို့လို့တိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာကီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းကောက်နှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2025ခုနှစ်ဩဂုတ်လ13ရက်နေ့ Radio Energy ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ຫນွေဦးမမပထမအဆုံးတင်ပြပေးမယ့်သတင်းကတော့ရခိုင်ပြည်နယ်လေပိုင်းကအိမ်အောင်စုပေါင်းထွက်ဝက်ကျော်ဟာခြေကန်စားနပ်ရိက္ခာလိုအပ်ချက်ကိုပြည်မီအောင်စားသုံးနိုင်ခြင်းမရှိတော့တဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်လေပိုင်းကအိမ်အောင်စုပေါင်းထွက်ဝက်ကျော်ဟာခြေကန်စားနပ်ရိက္ခာလိုအပ်ချက်ကိုပြည်မီအောင်စားသုံးနိုင်ခြင်းမရှိတော့ဘူးလို့သိရပါတယ်ဆလာမှုသိမှုတွေမြင့်တက်လာနေတဲ့ရခိုင်ပြည်နယ်အတွက်ကယ်ဆယ်ရေးကူညီတွေပေးအပ်နိုင်ဖို့အရေး WFP ကသတင်းထုတ်ပြန်ချက်အရသိရှိရပါတယ်။ ပြိပခါပိတ်ဆို့တားဆီးမှုနဲ့ရမုံငွေဖျက်တောက်တာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာဆာလာမုတ်သိမ်းမှုနဲ့အာဟာရချို့တက်မှုတွေမြင့်တက်လာနေတာမို့လူသားချင်းစာနာထောက်ထားမှုအကူအညီတွေပိုမိုပေးအပ်နိုင်ဖို့ကမ္ဘာစာနယ်ရေးခအစီအစဉ် WFP ကအရေးတကြီးတိုက်တွန်းထားပါတယ်။လက်တလောလီလာချက်တွေအရရခိုင်ပြည်နယ်အလဲပိုင်းကအိမ်အောင်စုပေါင်းထောက်ဝဲကျော်ဟာခြေကန်စာနယ်ခါလိုအပ်ချက်ကိုပြည့်မီအောင်မစားသုံးနိုင်တော့တာကိုတွေ့ရှိရတယ်လို့ဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတိကျပိုဆိုးမယ်လို့ခန့်မှန်းထားပါတယ်။မိသားစုဘဝရှင်သန်ရည်ရည်အတွက်အကျွေးယူနေရတာတောင်းရန်စားတောက်နေရတာအိမ်တွင်အကျန်းဖတ်မှုတွေဖြစ်ပွားနေတာကလေးတွေကြောင်းထွက်လိုက်ရတာနဲ့လူကုန်ကူးမှုတွေအထိနှီးမျိုးစုံနဲ့ပူတပြင်းစူးစမ်းရှင်သန်နေကြရတဲ့အကြောင်း WFP ရဲ့ရက်ရွာလူထုအကြံပြုတုံ့ပြန်မှုစနစ်ကလက်ခံရရှိခဲ့တဲ့အမှတ်တမ်းတွေအရကြားသိရပါတယ်WFP ကအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ဒေသတွေမှာကူညီထောက်ပံ့မှုတွေကိုအကန့်အသတ်နဲ့ပြန်လည်စတင်ပေးအပ်နိုင်ဖို့လှုံ့ဆော်နေတယ်လို့ဆိုပါတယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာရမုံငွေတွေတိုးမြှင့်ပေးအပ်ကြဖို့နဲ့မြေပြင်မှာရှိတဲ့အာဏာပိုင်တွေအနေနဲ့လည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေအတားအဆီးမဲ့ဝင်ရောက်ကူညီခွင့်ပေးဖို့ WFP ကတောင်းဆိုထားပါတယ်ရှင်။အာရကန်ပြည်တွင်2025ခုနှစ်ဇွန်လမှဇူလိုင်လအထိမိုးများစွာရွာသွန်းမှုကြောင့်ရေကြီးရေချမ်းမှုများဖြစ်ပွားရင်မြို့နယ်ရှိခုမှာထိခိုက်ပျက်စီးကလူ22ဦးထိသေဆုံးခဲ့ရတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။အာရကပြည်တွင်မှာ2025ခုနှစ်ဇွန်လကနေဇူလိုင်လအထိမိုးများစွာရွာသွန်းမှုကြောင့်ရေကြီးရေချမ်းမှုတွေဖြစ်ပွားပြီးမြို့နယ်ရှိခုမှာထိခိုက်ပျက်စီးရကလူ22ဦးထိသေဆုံးခဲ့ရတယ်လို့ဩဂုတ်လ23ရက်မှာရခိုင်မြို့သားဖွဲ့ချုပ် ULA ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ HGCO ကထုတ်ပြန်ပါတယ်။အာရကပြည်တွင်2025ခုနှစ်ဇွန်လမှဇူလိုင်လအထိမိုးများစွာရွာသွန်းမှုကြောင့်ရေကြီးရေချမ်းမှုများဖြစ်ပွား၍မြို့နယ်ရှိခုတောင်ကုတ်ကြောက်တော်ပုံနှကျွန်းမြအုမင်းပြဘူးသီးတော်မောင်တော်နဲ့ရသေးတော်တို့ကခြေရွာ165ရွာမှာနေအိမ်များပျက်စီးခြင်းစပားချင်းများပျက်စီးခြင်းရေတွင်းရေကန်များပျက်စီးခြင်းနဲ့လန်ဒရာများပျက်စီးခြင်းဖြင့်လူများပင်အသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြပါဗျ။အဓိကထိခိုက်ပျက်စီးမှုများမှာအိမ်အောင်စု9960တစုမှလူဦးရေ42459ဦးထိခိုက်မှုရှိခဲ့ပြီးနေ53လုံးနဲ့ IDP ရုံးခန်းနှစ်ခန်းပျက်စီးဆုံးရှုံးခဲ့ရပါတယ်။ထိုရင်စိုက်ပျိုးထားသောလက်အေက 18823.12 အေကပျက်စီးဆုံးရှုံးခဲ့ရပြီးတလိပ်ဆန်များကြက်ဘဲနွားဝက်ထောင်ချီသေဆုံးခဲ့ရပါတယ်။လန်ဒရာ73စင်းနဲ့ရေတွင်းရေကန်78ခုပျက်စီးခဲ့ရကလန်ဒရာပျက်စီးမှုများမှကြောက်တော်ပုံနှကျွန်းမင်းပြဘူးသီးတော်မောင်တော်မြို့နယ်များမှာဖြစ်ပွားခဲ့ပါတယ်။မိုးရသည့်ကာလအတွင်းအကြောင်းမျိုးမျိုးကြောင့်လန်ခီသွားလာရမှရေချီးသည့်နေရာများအရောက်တွင်ရေနစ်ချင်းရေစည်းဖြင့်မျောပါခြင်းတို့ကြောင့်လူ22ဦးခန့်သေဆုံးမှုများဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။လက်ရှိအခြေအနေအရရေပေါ်ကူညီများအားတိုးမြင့်ဆောင်ရွက်ပေးရန်ရေကြီးလျက်ရှိပြီး HDCO မှလည်းရေဘေးသင့်ပြည်သူများအတွက်ရေပေါ်ကူညီမှုများကိုသက်ဆိုင်ရာဖွဲ့စည်းများအလှူရှင်များနဲ့အတူဆက်လက်ရှိန်မြင့်ဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်ရှင်။ဆလဘီချောင်းမြို့နယ်နှစ်ရှည်ဆစ်ဆောင်စခန်းတနေရာမှာရှိတဲ့ဆစ်ဆောင်လူရေ350ကိုလူခွင့်ရေးတာဝန်ခံနဲ့ We Are People တို့ပူးပေါင်းပြီးထောက်ပံ့ကူညီမှုများပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးကြပါသေးတယ်။စကိုင်းတိုင်းမွေရွာခရိုင်ချောင်းမြို့နယ်အတွင်းမှာဂျမ်းမစီအုပ်စုရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့ပြည်သူများနဲ့ကာလကြာရှည်ဆစ်ဆောင်နေရတဲ့နှစ်ရှည်ဆစ်ဆောင်ပြည်သူတွေကိုအခုအောက်ဂုလအတွင်းမှာထောက်ပံ့ကူညီမှုတွေတွားရောက်ပြုလုပ်ခဲ့ပါတယ်။အဂုလာ6ရက်နေ့မှာတော့ချောင်းမြို့နယ်နှစ်ရှည်ဆစ်ဆောင်စခန်းတနေရာမှာရှိတဲ့ဆစ်ဆောင်လူရေ350ကိုလူခွင့်ရေးတာဝန်ခံနဲ့ We Are People တို့ပူးပေါင်းပြီးထမင်းအာဟာရဖျော်ရည်အေးနဲ့မုံမျိုးစုံတို့နဲ့အာဟာရဒါနကုသိုလ်ပြုလှူဒန်းပေးခဲ့တယ်လို့လူခွင့်ရေးဝန်ကြီးဌာနကဖော်ပြပါတယ်။လာတူပဲအဂုလာ9ရက်နေ့မှာလည်းချောင်းမြို့နယ်အတွင်းမှာဂျမ်းမစီအုပ်စုရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ထိခိုက်သေးဆုံးခဲ့ရတဲ့ပြည်သူတွေစီကိုလူမှုကွန်ရက်ကနေတဆင့်လှူဒန်းတဲ့လူငွေတွေကိုချောင်းမြို့နယ်လူခွင့်ရေးတာဝန်ခံနဲ့ We Are People အဖွဲ့ကတွားရလှူဒန်းပေးခဲ့ပါတယ်ရှင်။ဆက်လက်တင်ပြပေးခြင်းတဲ့တင်ကတော့ Safe School Safe Education Campaign မှာပါဝင်ကူညီပေးကြဖို့ပညာဝန်ကြီးဌာနကဆက်လက်ဖိတ်ခေါ်တဲ့တင်ပေးဖြစ်ပါတယ်။Safe School Safe Education Campaign မှာပါဝင်ကူညီပေးကြဖို့ပညာဝန်ကြီးဌာနကဆက်လက်ဖိတ်ခေါ်ထားပါတယ်။ကမ္ဘာကလကို2025ခုနှစ်ဇူလိုင်လ15မှာအောက်တိုဘာ31ရက်နေ့သတ်မှတ်ထားပြီးအမေရိကန်ဒေါ်လာ4သိန်းဤမှန်ထားပါတယ်။မြန်မာနိုင်ငံမှာခရီးသင်ငယ်များကာကွယ်အစီအမံများရှိတဲ့အကြောင်းများမှာဘေးကင်းလုံခြုံစွာပညာဆက်လက်သင်ယူခွင့်ရရှိစေနိုင်ရန်အတွက်ဘေးကင်းလုံခြုံသောအကြောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းမှာပါဝင်လှူဒန်းကူညီပံ့ပိုးပေးကြပါရန်ဖိတ်ခေါ်အပ်တယ်လို့ဆိုထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ မိုးကုတ်မသည့်စစ်မှန်သောလူများမှုများစီသို့ကမ်ပိန်းစတင်နေပြီးရုပ်ရှင်လက်မှတ်များရောင်းချပေးနေတဲ့သတင်းပဲဖြစ်ပါတယ်။မိုးကုတ်မသည့်စစ်မှန်သောလူများမှုများစီသို့ကမ်ပိန်းစတင်နေပြီးရုပ်ရှင်လက်မှတ်များရောင်းချပေးနေတယ်လို့မိုးကုတ်ဗျူဟာကတိပေးဖော်ပြပါတယ်။မိုးကုတ်ဗျူဟာအနေနဲ့မဟာမိတ်အင်အားစုများနဲ့မိုးကုတ်မြို့ကိုဆက်လက်ကာကွယ်ပြီးမန္တလေးမြို့ပါဝင်စစ်စရေးလုပ်ငန်းများဆက်လက်ဆောင်ရွက်ရန်လိုအပ်ချက်များဖြစ်တင်ရေးအတွက်တရားရဂိုင်းလုံးထောက်ပို့သွားမှဖြစ်တယ်လို့သိရပါတယ်။ရောင်းချမဲ့အစီအစဉ်မှာဆိုရင်တော့ရုပ်ရှင်လက်မှတ်လေးနဲ့ကုတ်နံပါတ်ကိုရောင်းချပေးမှဖြစ်ပြီးတော့လက်မှတ်စင်းနှုန်း3000ကျပ်နဲ့ရုပ်ရှင်3ကားလုံးကိုကြည့်ရှုအားပေးထောက်ပို့နိုင်မှာပဲဖြစ်ပါတယ်။ပြသမဲ့အစီအစဉ်ကစက်တင်ဘာလ6ရက်နေ့မှစတင်ပြီးဗီဒီယိုလင့်ကို Mogop View Page နဲ့ Fundraising အစီအစဉ်ကိုကူညီဆောင်ရွက်မဲ့ Facebook Page အသီးသီးတို့မှာတင်ပေးသွားမှာပဲဖြစ်ပါတယ်။ကုန်နံပါတ်တစ်ခုကို3ချိန်ဝင်ရောက်ကြည့်ရှုလို့ရမှာဖြစ်ပြီးလက်မှတ်အဆောင်ရဲ့အကန့်အသတ်မရှိဝယ်ယူအားပေးနိုင်မှာပဲဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနေ့ပြန်အောက်ဂုလ14ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းရန်မိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့မိပြီးတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။မောင်လူမွေရေးသားပြီးရန်တိုင်းမှခန်းစားရုပ်ဖတ်ထားတဲ့အသက်တွေဘဝတွေတည်ဆုံးနေစေလို့အမိရတဲ့တော်လန်အစေးဆောင်ပါကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။အသက်တွေဘဝတွေတည်ဆုံးနေစေပြီးခဲ့တဲ့တပတ်ကတော့မောင်လုံးမွေးနေတဲ့နေရာမှာဝမ်းနဲ့ဘွယ်ကိစ္စလေးရက်ဆက်ဖြစ်ပွားခဲ့ပါတယ်။ပထမဆုံးဆယ်ကျော်သက်အရွယ်ကလေးငယ်တူအမောဖောက်ပြီးဆုံးရှာတယ်။အမတန်လူကြည့်လူကင်များတဲ့ကလေးမို့နာရီးကစီကားတာကိုသတိထားမိတယ်။အဲ့ဒီနာရီးပြီးလို့နောက်တစ်နေ့မှတက်လက်ပိုင်းအရွယ်မျိုးသားတူသွေးတိုးပြီးကွဲလွန်နေ။သွေးတိုးသတိမိနေတာကိုသွားစရာဆေးရုံဆေးခန်းမရှိတဲ့အတွက်အသက်ထွက်တဲ့အထိအိမ်မှာပဲစောင့်နေကြရတာဖြစ်ပါတယ်။တတိယဖြစ်ပျက်ကတော့မောင်လုံးမွေးတို့နဲ့ရင်းနေတဲ့မိန်းကလေးငယ်တူညာကြီးကလေးမွေးတယ်။သူ့မွေးရမရောက်ခင်ရက်အနှဲငယ်ကြိုးစောပြီးမွေးတာဖြစ်တယ်။မွေးဖွားပြီးလို့နာရီးပိုင်းကြာမှလူလောကရောက်ခါစားကလေးငယ်ဟာတိမ်ပါခဲ့ပါလေဒီဖြစ်ပျက်တွေဟာတပတ်အတွင်းရက်ဆက်ဖြစ်ပွားခဲ့တာပါမောင်လုံးမွေးနေတဲ့နေရာပါဝင်လွမြောက်နေမြေတော်တော်များများမှာဆေးဝါးကုသဖို့အမတန်ခက်တယ်ဆေးရုံဆေးကန်ဆောက်ပြီးဆေးကုရင်လဲလူမဆန်တဲ့စစ်တပ်ကဘုံကျဲဖို့အသင့်ပဲဒီတော့ဆေးရုံဆေးကန်နေမရှိဆရာဝန်မရှိနဲ့ရုတ်တရက်ဖြစ်ပွားလာတဲ့တေးရေးရှင်ရေးဆိုပြည်သူတွေတည်နေကြရတာဖြစ်တယ်စစ်ကောင်စီဟာပြည်သူတွေရဲ့ကျန်းမာရေးအတွက်ဆေးဝါးတွေမရောက်နိုင်အောင်တင်းတင်းကြပ်ကြပ်ပိတ်ပင်တားဆီးပါလေ။ဂိတ်တွေမှာစစ်ရင်တွေ့သည်မဆေးအကုန်သိမ်းပါလေ။ခုဟာကမိန်းကလေးတွေဓမ္မရာလာရင်သုံးတဲ့ဟာကအစတဲခွင့်မပေးတော့ဘူး။သိမ်းတော့တာလို့ဈေးတဲ့မျိုးသမီးတူကမောင်လုံးမွေးကိုပြောပါလေ။နောက်တစ်ခုစစ်ကောင်စီတင်းတင်းကြပ်ကြပ်တားမြစ်ထားတာကစာအုပ်တွေတည်ယူခွင့်ဖြစ်တယ်။မောင်လုံးမွေးစစ်ဆောင်ကြောင်းကကလေးတွေအတွက်ပုံနှိပ်စာအုပ်6စုံလောက်ရှာရတာတစ်လလောက်ကြာပြီဖြစ်ပေမဲ့မရနိုင်သေးဘူး။အိုင်90လောက်စိုက်ကင်းနဲ့စာအုပ်ရှာပုံတော်ဖွင့်ပြီးတဲ့နောက်မောင်လူမွေးလဲလက်လျှော့ပြီးရောက်ချင်တဲ့ချိန်မှရောက်ပါရောက်တဲ့ချင်ယူပါမယ်ဆိုတဲ့ဂရီစကားနဲ့စာအုပ်ရောင်းသူကိုမှာခိုင်းရပါတော့တယ်ခုဟာမလွယ်ဘူးဗျပုံနှိပ်စာအုပ်မပြောနဲ့ဗလာဆောင်တောင်ဖမ်းတော့လားလို့ဆန်ရှင်ဖြစ်သူမျိုးသားကမောင်လူမွေးကိုပြောပြပါတယ်အာနာသိန်းစစ်တပ်ဟာလွမြောက်နေမီကဈေးရုံဈေးကန်တွေကိုဘုံကျဲပြည်သူတွေကျန်းမာရေးအတွက်လိုအပ်တဲ့ဈေးဝါကိုပိတ်ပင်တာဟာပြည်သူတွေရဲ့အသက်ကိုတတ်ဖြတ်နေတာဖြစ်တယ်ကလေးတွေရဲ့ပညာရေးအတွက်တင်ရုပ်ပုံနှိပ်စာအုပ်နဲ့ဗလာစာအုပ်ကအစပိတ်ပင်နေတာဟာကလေးငယ်တွေရဲ့အနာဂတ်ကလေးငယ်တွေရဲ့ဘဝကိုတတ်နေတာဖြစ်တယ်။စစ်တပ်ဟာသူတို့အာဏာသိမ်းထားတဲ့၄နှစ်ကျော်ကာလအတွင်းပြည်သူတွေရဲ့အသက်ကလေးငယ်တွေရဲ့ဘဝကိုတတ်ခဲ့တယ်။သူတို့မှာလူသားချင်းစာနာမှုလို့လူသားဆန်မှုလို့ဆိုတာမရှိဘူး။လူဖြစ်ကနေရော့ကျနေတဲ့အာဏာယူတွေဆိုတော့ပြည်သူတွေရဲ့အသက်ဘဝတွေသိအောင်ပုံပုံလှုပ်ဆောင်လာနေတာကိုတွေ့ရတယ်။ ပြည်သူတွေရဲ့အသက်ဘဝတွေကိုကယ်တင်ဖို့တခုတည်းသောနည်းလမ်းကတော့အာဏာသိမ်းစစ်တပ်အမြင့်ဖြတ်ရေးပဲဖြစ်တယ်။စစ်တပ်ကိုအမြင့်ဖြတ်နိုင်မှမြန်မာနိုင်ငံမှာလူသားဆန်မှုထွန်းကားနိုင်မှာဖြစ်တယ်။ပြည်သူတွေရဲ့အသက်ဘဝတွေကိုကယ်တင်ဖို့တော်လှန်ရေးမှာစစ်အာဏာရှင်ပြုတ်ကျရေးကိုနံပါတ်၁ထားပြီးအားလုံးလှုံ့ဆော်ကြပါ။လူဖြစ်ကနေရော့ကျနေတဲ့စစ်တပ်ကိုအမြင့်မဖြတ်နိုင်သေးသေးရောမောင်လူမွေးတို့ပြည်သူတွေရဲ့အသက်တွေဘဝတွေသေဆုံးနေကြရအောင်မှာဖြစ်ပါလေခင်ဗျာ။မောင်လူမွေး
ဒီနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုအရှိပိုးကရင်ဘာသာဖြင့်ຫນွေဦးတာတာမှတင်ဆက်ပေးထားပါရခင်ဗျာ
။ပေါ်ချူလာဆိုင်ဗီဒီယိုအန်ယူဂျီကຫນွေထောင်ပန်းစကိတ်ကေထောင်အကန်အကျုံနော်မလောထောင်ထုတ်ချက်ကိုင်းတော်စီလို့ယဲຫນွေဦးတာတာလို့ချက်ပလန်နိုင်လာနော်ထုတ်ချက်တိကေရောက်ချက်ပယူယူဒီချက်ပလုံးကဖော်ဆောင်ပေးမနေတို့အနေယူကြည့်အစရနော်နေချင်းရဲ့နေပိုင်ဖလုတ်တူကြီးမှုနေနောင်ထောင်ပါချက်မှနိုင်ချက်တော့ချက်လေဦးတော့ဝိတာတော့ဝလာချက်ပလန်ဖလုတ်ချက်တိကေရောက်အချက်ပယူယူဒီချက်ပလုံးကဖော်ဆောင်နေပါလာနော်နေချင်းရဲ့နေပိုင်ဖလုတ်တူကြီးမှုနေနောင်ထောင်ပါချက်မှနိုင်ချက်တော့ချက်လေဦးတော့ကျူဝိတာတော့ဝလာနော်စီလို့နေတို့နေချင်းရဲ့နေဩဂေါလာချင်းနေတောင်းကနော်ဖလုတ်စုဘူးအတုံးအဖုန် KNU ဥက္ကဋ္ဌစောပါဦးကြီးဘူချောက်စောဆိုင်ကီဒီဖလုတ်စုဘူးတာဖူးတယ်လဖာတာအောင်သိဝေနွေချင်းရဲ့နေပိုင်ဖလုတ်တူကြီးအမုံနေနောင်ထောင်ပန်းဒီချမနိုင်ဖလုတ်တူကြီးမုံနေယူဖလုတ်စုဘူးတဲ့စုဘူးအမြောင်စိစတိကရအမြောင်စိတာနောက်ခွိုက်ရှုနေတောက်တလမနောင်ထောင်ပန်းအမုံနေမွေးဝိတာနော်အနေယူကြည့်အစိုးရတောက်ကျူထားတဝရဘုံကိုလော်ထားဝိတာစီလို့လနေမစတိကရယူထောင်းပါထောင်းလိမ့်နေအခအထောင်ဖန်ပယောင်တော်စနေပြီလော်အော်လန်နောင်ချပြတ်တံခွင်ပြိမနီထောင်းဒီဗက်ဒက်ဒီမိုကရေစီခံပကအတောင်ယူမတိုင်ကြီးထောင်းအကောင်ခေါင်ပယောင်ထံပိတာတာအနာဩစာစနီအဝိဒေလပါမဘာတိကယံချံဝိဒါအခုချုံမဟာမေပလုစုဘူးချတိကယံတာကုန်လေအန်ယူကြည့်အစိုးရပြည်သူကွယ်ရေးတက်မတော့ PDAD အခါခုစုဘူးချတိကယံအကုန်လေလာချိန်ဒီချခုခေါင်တမဖုံးတွဲ့ကျပြစုဝိဒါယူရန်လေအနာကနောချတိကယံဘုံချပယူယူမပလုံတာဝိဒါနောထုံထောင်းခေါင်ခလခရနောလောဝိဒါစီလောနှွေချင်းရင်လေးပိုင်မွေဝေဖလုတ်တူကြီးမနေချက်မနိုင်လခယူဒီမိုကရေစီပြမနေထောင်းနောက်ချာချက်တံခွင့်ဒီဖက်ဒရယ်ဒီမိုကရေစီကဘကောချက်တိုင်ကြီးထောင်းအကောင်ခီအချောင်းချာဖီလောက်ခွိုင်တာမသွေးခွေသွေးတယ်လဖာဖလုတ်တူကြီးအကူကံဖလုတ်စုဘူးကမလုံးဒီဖလုတ်စုချက်တိကရတာဘူးတယ်လောက်ချိန်နော်အန်ယူကြည့်အစိုးရပါတူးရောင်ရောင်ပါဝိတာနော်လော်ဝိတာစီလောချက်ပလန်အနိုင်နေပယံတာအကုန်လဲမမဝိတ်ရွေးကောက်ပွဲလဖာပေးလက်ကဲထောင်းပါသူဖလုတ်စုဘူးတယ်လောက်ချိန်အတာမဘာထွန်နိုင်နေထားပါနော် KNU ဥက္ကဋ္ဌလော်ဝိတာချက်ပလန်ပယံတာကုန်လဲကြီးကပွဲပြီးလကဲထောင်ပါသူဖလုတ်စုဘူးတဲ့လောက်ချိတ်အတာတိမဘာထွန်နိုင်တာပါနော် KNU ဖလုတ်စုဘူးအတုံးအဖုဥက္ကဋ္ဌပဒုစောကွယ်သူဝင်ညွေချင်းရဲ့နေပိုင်ဖလုတ်တူကြီးအမုံနေခါလောဝိဒါစီလို့ပယံအာနာဩစာအကုန်လေယူတိခေါန်ထံပိုက်ပန်မမဝိဒါကြီးကပွဲနော်နေထုခုဖွဲ့စည်းပေါ်အခြေခံဥပဒေမမနေလောက်ကိုပတ်တော်လောင်ပြီးမနီတို့လောဝိဒါကိုအောင်းတိုင်လောင်ထားဝိရောက်စီလို့ကြီးကပွဲမိမနဲ့အကောင်ကိုမိတ်ကိုချိတ်မဝိဒါအမိန်မင်းနော်စီလို့ကြီးကပွဲယူမပြဝိဒါမြင်လဲဘီတိကောင်ကိုပဲဒီချက်မနိုင်ပြီမနေအကောင်မွေဝိတာစီလို့မပတော်ဝိတာရွေးကပွဲယူတိကောင်ဖန်ပယံတာဖီလောင်တာအာနာနေတုခုဖွဲ့စည်းပုံအခြေခံဥပဒေယူမအတီပြုတ်ဖီဝိတာကိုတိကောင်ဖန်ပယံတာအာနာဩစာအကုန်လေနော်အခေအခလော့အော်တိုက်ကူတိကောင်အာနာယူပြီမနေအကောင်မမဝိတာစီလို့တိကောင်ဖန်ယူပတိပဲခအစိတ်ဒူထောင်းဝိတာစီလို့အမမနော်မပတော်ဝိတာရွေးကပွဲယူတာပေါင်းတဲ့အနာကကန်ချမအစုံတာမဘာခလူလောင်ဝိတာစီလို့ကြောင့်ဘုရေကပွဲပေလကဲထောင်ပါသူဖလုတ်စုဘူးတဲ့လောက်ချိတ်အတာတိမဘာထုံနိုင်နေထားပါနော်လောဝိဒါစီလို့ကြောင့်ဘုပယံတာအာနာဩစာအကုန်လေအဝိတဲ့ပေလအောလံပါသူလောင်ပါအတာလကိုင်ခေါကုမေကုချိတ်မဘာပုံချင်မဝိဒါနော်လောဝိဒါစီလို့ချောနာကလူအန်ယူဂျီဗီဒီယိုစတောက်လေထောက်ဖို့ဝယ်မှုပါကမှုတဲ့ကိုရတီချက်ကောက်ချက်တာဒီမှာတော့ဆိုင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။